ိုင်းနိုင်ငံမဲဆိုင်မြို့၌မြို့နယ်ကြောက်လိုင်ကူအတွင်သတင်းနှစ်ပတ်ကျော်ကြာပိတ်မိနေခဲ့တဲ့နိုင်ငံမဲတောဝက်ဘောလုံးသင်းဝင်တွေကိုနိုင်ငံသားဖြစ်ပေးခဲ့ပြီးတဲ့နောက်အခုထိုင်းမြန်မာနယ်စပ်မဲဆောက်ခြေဆိုင်ကလေးနဲ့အမျိုးသမီးကူညီဆောင်ရှောက်ရေးအဖွဲ့ကဆောင်ရှောက်မှုအောက်မှာရှိနေတဲ့မိဘမဲကလေးတွေကိုရက်ပေါင်း90အတွင်းနိုင်ငံသားပေးဖို့ထိုင်းအာဏာပိုင်တွေစီစဉ်ဆောင်ရွက်နေပါတယ်။ဒီအကြောင်းကိုထိုင်းခြေဆိုင်သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာအခြေစိုက်ပြီး၁၈နှစ်ကြာမိဘမဲ့ကလေးတွေကိုစောင့်ရှောက်မှုပေးနေတဲ့စောအဖွဲ့ကြီးဟာအခုအခါမှာတော့ထိုင်းနိုင်ငံရဲ့တရားဝင်ဖောင်ဒေးရှင်းတစ်ခုဖြစ်လာပါပြီ။ဒီအတွက်ထိုင်းလူမှုကယ်ဆယ်ရေးဝန်ကြီးဌာနရဲ့ထောက်ခံချက်တွေနဲ့ထိုင်းဥပဒေကြောင်းအရဆိုရင်ဒီဖောင်ဒေးရှင်းကကလေးငယ်တွေဟာထိုင်းနိုင်ငံမှာမွေးဖွားတဲ့ကလေးတွေဖြစ်တာကြောင့်ရောမိဘမဲ့တွေဖြစ်နေတာရဲ့ထိုင်းကျောင်းတွေတက်နေတာရဲ့ဒီကြောင့်သူတို့ကိုထိုင်းနိုင်ငံသားပေးဖို့အတွက်လူ့ခွင့်ရေးရှိနေကြီးမစ္စတာဆူရပုံကောင်းကျန်ထွက်ကထိုင်းဆိုရကိုတင်ပြခဲ့တာပါ ဆော့ဖ်ဝဲရဲ့စောက်ရှောက်မှုအောက်မှာရှိနေတဲ့မိဘမဲ့ကလေးတွေကအသက်17နှစ်ကနေအသက်18နှစ်ပြည့်ပြီးသူကလေးငယ်55ဦးကိုပထမဦးဆုံးအတော့အနေနဲ့ထိုင်းနိုင်ငံသားအဖြစ်အတိအမှတ်ပြုနိုင်ရေးအတွက်မဲဆောက်မျိုးပိုင်ရုံးကနေသူတို့ရဲ့ကိုယ်ရေးကိုယ်တိုင်အချက်လက်တွေကိုစက်တင်ဘာလ18ရက်နေ့ကနေစတင်လက်ခံခဲ့ပြီးရက်ပေါင်း90အတွင်းနိုင်ငံသားပေးဖို့ဆုံးဖြတ်ချက်ချပြီးတော့မှဖြစ်ပါတယ်။စောအဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်ထိုင်းရှင်းနေများကောင်စီရဲ့ကလေးတငယ်နဲ့နိုင်ငံမဲများအရေးရှေ့ပြောင်းလို့သမားရေးစက်ကော်မတီရဲ့ဥက္ကဋ္ဌလူ့ခွင့်ရေးရှိနေကြီးနိုင်စုလပုံကောင်းချက်ထွက်ကတော့ကလေးအားလုံးဟာထိုင်းနိုင်ငံမှာမွေးဖွားတဲ့တပ်တွေအထောက်အထားတွေစေယုံမှတ်တမ်းတွေတာဝန်ခံတဲ့သူတွေရှိတာကြောင့်ဥပဒေကြောင်းအရနိုင်ငံသားပေးဖို့အတွက်အစိုးရဘက်ကတာဝန်ရှိသူတွေကလှုပ်ဆောင်ပေးရမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်
။ဆန်ကွန်ဖွန်ဒစ်လက်စပလီနားလို့အမလီဆောင်နော်ဒါကတော့ဒူလဲမှာ18ปีแล้วเป็นเด็กที่เกิดในประเทศไทยในคลินิกหมอซินเทียและโรงพยาบาลแม่ต่อ
လိုအပ်တဲ့သက်သေအထောက်အထားဆိုင်ရွက်ဆန္ဒပြည့်စုံနေတာမို့ပြဿနာလည်းမရှိပါဘူးအခုလိုပဲနိုင်ငံမဲ့ကလေးတွေနေဆက်တစ်ချောင်းမှာအများကြီးရှိနေကြပါတယ်သူတို့လေးတွေရဲ့အနာဂတ်ဟာနိုင်ငံမဲ့ဘဝနဲ့ပြည့်မနေဖို့အတွက်ကျွန်တော်တို့ဝိုင်းပြီးစူးစမ်းပေးရပါမယ်ဆိုပြီးပြောဆိုသွားပါတယ်စောဘွဲကထိတ်ထိတ်ဆော့ရှော့မှုပေးထားတဲ့ကလေးတူကတော့သူမအနေနဲ့ထိုင်းနိုင်ငံမှာမွေးပြီးစောဘွဲမှာကြီးကျယ်လာခဲ့ကြတယ်ထိုင်းကျောင်းမှာပညာသင်နေပါတယ်ပညာရေးမှာရောအလုတ်ကင်တွေလုတ်တဲ့အခါမှာရောနိုင်ငံသားမဟုတ်တဲ့သူတွေအတွက်နိုင်ငံသားတွေနဲ့ရှင်မဲ့ဆိုရင်တခြားအခွင့်အလမ်းတွေရှိတဲ့အခါမှာမျက်နှာငယ်ရပါတယ်။သူမအနေနဲ့အခုလိုမျိုးထိုင်းအစိုးရကနိုင်ငံသားဖြစ်ပြီးတော့မှဖြစ်တာကြောင့်ထိုင်းနိုင်ငံသားများနီးတူအခွင့်အလမ်းတွေရတော့မှဖြစ်တာကြောင့်ဝမ်းသာပျော်ရွှင်မိပါတယ်ဆိုပြီးပြောဆိုသွားပါတယ်။ထိုင်းနိုင်ငံထဲမှာနိုင်ငံမဲ့ဖြစ်နေတဲ့ကလေးပေါင်း9000ကျော်ရှိပြီးအဲ့ဒီကလေးတွေအတွက်နိုင်ငံသားအခွင့်အရေးရအောင်လဲဆက်ပြီးတော့အစ်စ်လိုက်စူးစမ်းဆောင်ရွက်နေတဲ့အကြောင်းရှေ့နေကြီးကပြောဆိုသွားပါတယ်ပြီးခဲ့တဲ့လပိုင်းကပဲမဲဆိုင်နိုင်ငံတွင်းမှာပြိမ့်မိနေတဲ့နိုင်ငံမဲ့ကလေးတွေက၄ဦးဟာလည်းနိုင်ငံသားရရှိခဲ့တယ်လို့စက်ခုစွန်လေးလုပ်ပြီးဂျပန်နိုင်ငံထိသွားပြီးပြိုင်ပွဲဝင်ရတဲ့မြန်မာနိုင်ငံသားလေးမောင်ထောင်းတီလည်းနိုင်ငံသားရရှိခဲ့ပါတယ်ရှင်